မနက်ညဝက်ခံပြည်နယ်တွင်းမှာဖြစ်ပေါ်ခဲ့တဲ့လူမျိုးစုတုတ်တင်ရှင်းလင်းမှုနဲ့မြမနက်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာဖြစ်ပေါ်ခဲ့တဲ့လူခွေရေးချိုးဖောက်မှုတွေမှာပါဝင်ပတ်သက်ခဲ့သူမြမတပ်မတော်ထိတ်တန့်အရာရှိရှေ့ရောက်ပါဝင်အရာရှိနဲ့အခြားအစီစစ်စစ်ပေါင်း14ဦးကိုဗနာအေးရရေးယူပိတ်စိုးတဲ့စီးရင်ကိုဗြိတိသျှအစိုးရကထုတ်ပြန်လိုက်ပါတယ်အေဗီနာ28ရက်နေ့ရက်စွဲနဲ့ဗြိတိသျှနိုင်ငံဗနာအေးဝန်ကြီးဌာနကထုတ်ပြန်တဲ့စီးရင်မှာမြမတပ်မတော်ကဒုတိယဗိုလ်ချုပ်ကြီးအဆင့်တူဗိုလ်ချုပ်အဆင့်2ဦးနဲ့ဗိုလ်ချုပ်အဆင့်5ဦးပါဝင်ပါတယ်သူတို့အားလုံးကို2018ခုနှစ်ကစပြီးဗနာအေးရပိတ်စိုးအရေးယူထားတာဖြစ်ပြီးအခုဒီဧပြီလမှာထပ်မံစီးရင်ပြည်သူထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်။ပိတ်စိုးအရေးယူခံရတဲ့စီးရင်နဲ့ပါဝင်သူဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောဟာ2015ခုနှစ်က2019ခုနှစ်အတွင်းအမှတ်30စီးရင်အထူးအဖွဲ့မှုဖြစ်တာဝန်ယူခဲ့သူဖြစ်ပြီးဗိုလ်ချုပ်မောင်မောင်စိုးက2016ခုနှစ်က2019ခုနှစ်အတွင်းနောက်ပိုင်းတဲ့စစ်ဌာနချုပ်တာဝန်ဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။လက်ရှိအနောက်တောင်ပိုင်းစစ်ဌာနချုပ်တိုင်းမှုဗိုလ်ချုပ်ကြီးကြီးစွေကအရင်မြောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုဖြစ်ပါတယ်။ဗိုလ်ချုပ်အစိအရာရှိတွေကတော့အမှတ်33ချင်းပြန်တက်မှာဗိုလ်ချုပ်အောင်အမှတ်69တက်မှာဖြစ်ခဲ့ဘူးသူအခုလက်ရှိအရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုဗိုလ်ချုပ်ခင်လိုင်းလက်သားဆောင်ရဲတပ်ဖွဲ့ရဲမှုချုပ်အဖြစ်တာဝန်ယူခဲ့သူဗိုလ်ချုပ်သူရဆန်းတွင်အမှတ်69ချင်းမြန်တက်မှာဗိုလ်ချုပ်တန်းဦးအမှတ်59ချက်စီဆိုင်ရာကုတ်ကွဲရေးဌာနတက်မှာဗိုလ်ချုပ်ခင်စိုးတို့ဖြစ်ပါတယ်။အလားတူပဲအမေရိကန်ဗန္ဒာယီဝန်ကြီးဌာနနိုင်ငံခြားပိုင်ပစ္စည်းထိန်းချုပ်ရေးယုံ OFAC ကလည်းပေါ်ပြပါတက်မတော်ထိတ်တန့်ရရှိကြီးတွေကိုအရေးယူတန်းဖြတ်ပေးဆွမှုတွေကို2018ခုနှစ်တည်းကပြုလုပ်ထားခဲ့တာလည်းဖြစ်ပါတယ်ခင်ဗျ။